မန္တလေးတိုင်းမိထီလာမြို့မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်လူသေးဆုံးမှုတွေနဲ့ဆက်နွယ်ပြီးတော့နောက်ထပ်လူအများအပြားကိုလူတက်မှုစူပူအောင်လှုံ့ဆော်မှုတွေအပါအဝင်ပုံမှန်အများအပြားနဲ့တရားစွဲဆိုလိုက်ပါတယ်။မတ်လတဲကစူပူမှုတွေနဲ့ဆက်နွယ်ပြီးတော့တန်တရားရှိသူပေါင်းဒါဇင်နဲ့ချီဖမ်းဆီးထားတဲ့အထက်ကနောက်ထပ်လူ15ယောက်ကိုထပ်ပြီးတော့ရုံးတင်တရားစွဲဆိုလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်ဆုံးသန်းထားတဲ့မအေးအမကပြောပြပေးပါအောင်ရှင်။
မိထီလာမြို့မှာမတ်လ22ရက်နေ့နောက်ပိုင်းဖြစ်ပွားခဲ့တဲ့အဓိကရုံးအတွင်းမှာသွေးထိုးမြောက်ပင့်ပေးမှုလူသတ်မှုမီးရှို့မှုစတာတွေနဲ့မိထီလာအချင်းထောင်မှာလူ84ဦးကိုဖမ်းဆီးအရေးယူထားခဲ့တာပါဒီထဲကလူသတ်မှုကျူးလွန်နေဆိုတဲ့စွဲချက်တွေနဲ့လူ15ဦးကိုတော့မိထီလာခရိုင်တရားရုံးမှာစတင်ရုံးတင်စစ်ဆေးခဲ့တာဖြစ်ပါတယ်ဒီမှုတွေကိုအနီးကပ်စောင့်ကြည့်လေ့လာနေတဲ့မိထီလာမြို့ကသတင်းစာဆရာစာရေးဆရာဦးတင်လှိုင်ကတော့လူ40ကျော်တပ်ဖြတ်မှုနဲ့ဆက်နွယ်ပြီးအခုနောက်ဆုံးတရားစွဲဆိုလိုက်တာဖြစ်တယ်ဆိုပြီးပြောပါတယ်
။မေဒီလာမြန်မာရဲ့မတ်လအရေးကင်းကာလမတ်လ20ရက်နေ့မှာဒီလူသားမှုကျူးလွန်နေကြရတယ်ဆိုတော့ရန်မြောင်းရကကဂျော်လေးဦးခေါ် Code Fighter 33နှစ်။အောင်လင်းဦးခေါ် Fighter 18နှစ်။ဂျော်လင်း36နှစ်။ကိုနိုင်ခေါ်ဂျော်နိုင်44နှစ်။စောထေးဦး39နှစ်။စန်းစီခေါ်ဂျော်လာ42နှစ်။မျိုးစွာ36နှစ်ပြည်ချိုးအောင်27နှစ်မောင်မောင်သိန်းခေါ်မောင်သိန်း45နှစ်လာမျိုး24နှစ်ဒီဟာ32နှစ်ကျော်ထွေးခေါ်ကျော်စိန်ဝင်း29နှစ်ပိုက်ထွေး23နှစ်ကျော်စွာခေါ်မူဝမဲအလီ32နှစ်အောင်ထွန်း24နှစ်တို့ကိုအမတ်နဲ့ရဲစခါရဲအောင်မြင်သားကဒီပြည်လားစီအနေအားဖမ်းဆီးခဲ့တယ်ဖမ်းပြတဲ့သူကပုံမှန်3နှစ်4 36 4 5 7 7အမှုဖွင့်ခဲ့တယ်ကျန်တဲ့ခန်းဖြစ်တဲ့ချင်းမင်း30နှစ်တဲ့ဥပိုင်22နှစ်ဖူသား22နှစ်မျိုးကြီးနဲ့ဝိဇော်တို့ကထပ်ပြေးတဲ့ထပ်ပြေးနေတဲ့သူတို့တရားခံပြီးဖြစ်အမှုဖွင့်အရေးကြီးတာ
မိထီလာမြို့မှာစူပူအကြမ်းဖက်မှုတွေအတွင်းလူရဲမှုဆွဲချက်နဲ့16ဦးနာကျင်စေမှုနဲ့3ဦးမီးရှို့မှုနဲ့3ဦးပြီးသပိုင်းပစ္စည်းဖျက်ဆီးမှု6တင်းနဲ့2ဦးဥတော်ပိတအမိရတဲ့တန်ဃာတစ်ပါးကိုတတ်မှုနဲ့12ဦးအကျိုးဖြည့်ဆည်းမှုနဲ့10ဦးအဓိကရုံးတွင်လူ40ကျော်တတ်ဖြတ်မှုနဲ့34ဦးအားလုံးပေါင်း84ဦးကိုဖမ်းဆီးအရေးယူထားခဲ့ပြီးဧပြီလ5ရက်နေ့ကစတင်ကတရားရုံးမှာစစ်ဆေးနေကြတာဖြစ်ပါတယ်။အခုလူတတ်မှုတရားခဏနေအဖြစ်ဆွဆွဲခံရသူတွေကိုတော့ပုံမှန်300နှစ်အပါဝင်တခြားပုံမှန်တွေနဲ့တရားရုံးတင်ခဲ့တာဖြစ်တယ်လို့ဆိုပါတယ်
။ပုံမှန်300နှစ်436ဒီနေ့ကိုတည်တည်လေးမိသားခေတရားရေဝတရားဆက်ကျင်ဖို့ပဲမိသားခေတရားရေဝနေပြီးတော့ဒီမှုကြီးအမတ်31 2013နဲ့လက်ခံကြနာဆစ်စီပြီးအမှုကိုမိသား16နဲ့ဆက်လက်ဆစ်စီကိုချိန်ဆလိုက်တယ
်မိတိလာဒီကေယုံစတင်ဖြစ်ပွားခဲ့ရာနေရာကနေယူဝိတ်စိန်ရွှေဆိုင်ပင်ရှင်နှစ်ဦးနဲ့အလုသမားတဦးကိုတော့အေဘီလာကပဲထောင်နဲ့14နှစ်စီချမှတ်လိုက်ပြီးဖုန်ကြီးဦးတော်ပိတကိုတပ်ဖြတ်မှုနဲ့လူခဏဦးကိုတော့လူတတ်မှုပုံမှတ်တင်နဲ့ဆွဲချက်တင်ခဲ့ပြီးနှစ်ဖက်တရလိုတရခန့်ရှိနေတွေကရှောက်လဲစေခဲ့တာပါမေလ6ရက်နေ့ကမြမသမရဦးသိန်းစိန်ရဲ့မိကွန်းထဲမှာတော့ရခိုင်ပြည်အဓိကရုံးအပါအဝင်နောက်ဆက်တွဲဖြစ်ရတဲ့မိထီလာနဲ့အောက်ခံအဓိကရုံးတွေနဲ့ပတ်သက်လို့ပြောကြားခဲ့ရမှာတော့တာဝန်ရှိတဲ့လုံခြုံရေးအဖွဲ့အစည်းတွေအနေနဲ့တည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိစ္စများမှာအပြည့်အဝပူးပေါင်းအကောင့်အထည်ဖွင့်နိုင်ရေးအတွက်နိုင်ငံတော်သမရရဲ့လုပ်ပိုင်ခွင့်အခွင့်အာဏာတွေကိုအသုံးပြုဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောဆိုလိုက်ပြီးလုံခြုံရေးအဖွဲ့အစည်းတွေအနေနဲ့ပြည်သူဝန်ထမ်းကျင့်ဝတ်နဲ့အညီဖက်လိုက်မှုမရှိပဲဥပဒေအရတိတိကျကျလိုက်နာဆောင်ရွက်စီဖို့ကိုလည်းညွှန်ကြားအမိန့်ပေးထားတဲ့အကြောင်းပြောဆိုသွားပါတယ်။ပဋိပက္ခတွေအတွင်ဖြစ်ပွားခဲ့တဲ့ဥပဒေချိုးဖောက်မှုတွေကိုလည်းဖက်လိုက်မှုမရှိစေပဲထိရောက်စွာအရေးယူသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင်။